American Bidure သမ္မတပြောက်ရွေးချယ်ဖို့အတွက်နိုဝင်ဘာလ3ရက်နေ့မှာမဲဆန္ဒပြကြတော့မှာဖြစ်ပါတယ်။လက်ရှိသမ္မတဒေါ်နယ်ထရမ့်နဲ့ Democrat Party ဘက်ကစိန်ခေါ်သူဖြစ်လာနိုင်တဲ့ Joe Biden တို့နှစ်ဦးဟာအုပ်စုတွေကွဲပြားနေတဲ့မဲဆန္ဒစီရင်ရေးနဲ့တွေ့ကြရပါလိမ့်မယ်။ဒီအချိန်မှာလက်ရှိသမ္မတဒေါ်နယ်ထရမ့်ကပြည်သူတွေကိုဘယ်ပုံဘယ်နည်းစီယုံမဲဆွဲလာမလဲဆိုတာ VA သတင်းထောက် Mike O'Sullivan ရေးတဲ့သတင်းထောက်ကိုကျွန်တော်ကြိုးစားတာပြောပြမှာဖြစ်ပါတယ်။ဒေါ်နယ်ထရမ့်ဟာနိုင်ငံရေးအငြိအကြေးတွေကိုဖောက်ထုတ်နေတာနိုင်ငံရဲ့နေနမိတ်ကိုကာကွယ်နေတာမိဖြောက်ခံနေရတဲ့အမေရိကန်တို့ရဲ့အိမ်မက်တွေကိုပြန်လည်ဆန့်သစ်နေတာလို့သူ့ကိုထောက်ခံသူတွေကမြင်နေရပါတယ်။
It's probably never been a time when candidates are so different.
ကိုယ်စားလှမ်းတွေလောက်ကွဲပြားနေတာဟိုတုန်းကမကြုံဘူးတောက်ပါပဲ။ကျွန်တော်တို့ကတရားဥပဒေစိုးမိုးရေးနဲ့ညီငိုပြပြမှုကိုလိုချင်ပါတယ်။သူတို့ကအဲ့ဒါကိုမလိုချင်ပါဘူး။ကျွန်တော်တို့ကခိုင်မာလုံလုံနဲ့နေဆက်ကိုလိုချင်ပြီးလူတွေအကြီးအသေးလိုက်ဥပဒေနဲ့အညီဝင်လာစေချင်ပါတယ်လို့ဒေါ်နယ်ထရမ့်ပြောသွားတာဖြစ်ပါတယ်။ကျန်တဲ့လူတွေရဲ့အမြင်ကိုကြည့်ကြရမယ်ဆိုရင်တော့ဒေါ်နယ်ထရမ့်ဟာယာရုနဲ့မထိုက်တန်ဘူးလို့ဂျိုးဘိုက်ဒန်ကဆိုပါတယ်
။ Dangerously incompetent and incapable in my view.
ကျွန်တော်အမြင်မှာတော့ကဘာကိုခေါင်းဆောင်တဲ့နေရာမှာရောနိုင်ငံကိုခေါင်းဆောင်တဲ့နေရာမှာပါထရမ့်ရဲ့အကြီးအသေးကိမဲမှုကအန္တရာယ်ဖြစ်လာအောင်ပါပဲလို့ဂျိုးဘိုက်ဒန်ကပြောသွားတာပါ။ထရမ့်ဟာအင်ချမ်းမြေလုပ်ငန်းရှင်ကြီးတူဦးreality ရုံမြင့်တန်ကြားမှာသေဥဆောင်တူဖြစ်ပြီးတော့2015မှာရွေးကောက်ပွဲဝင်မယ်လို့ကြေညာလိုက်တော့ဖြစ်ပါမလားဆိုတဲ့သံတရားအမြင်တွေနဲ့ရင်ဆိုင်ခဲ့ရပါတယ်။ဒါပေမဲ့သူဟာ American စံပေါင်းများစွာတို့ကိုထိတွေ့ဆက်သွယ်ပြီးတော့ Democrat Party ဝင်နိုင်ငံခြားရေးဝန်ကြီးဆောင် Hillary Clinton ကိုအနိုင်ရရှိလိုက်တဲ့အတွက်လူတွေအားအားသိနေကြပါတယ်။ Virginia တက်သူက Larry Savert က Skype ကနေတဆင့်အခုလိုပြောပါတယ
်။ Disproportionately their blue collar workers
ကိုလာပြအလုပ်သမားတွေတက္ကသိုလ်ပညာလုံးဝမတတ်တဲ့သူတွေအများအပြားရှိပါတယ်။သူတို့ဟာထရမ့်ကိုပဲဆွဆွမြေမြေသက်သာရှိကြပါတယ်။လို့ပြောသွားတာပါ။ထရမ့်ဟာယူကရိန်းနိုင်ငံကိုပြင်းမဲ့အမေရိကန်နိုင်ငံရဲ့ပြည်ပအထောက်ပံ့ကိုသူ့နိုင်ငံရဲ့အကျိုးအမြတ်တွေအလှဲ့လေလုခဲ့တယ်လို့ဆွဆွခံခဲ့ရပါတယ်။အာဏာအရွယ်သုံးစားမှုကွန်ဂရက်ရဲ့လူရတ်တွေကိုဟန်တာပိတ်ဆို့မှုနဲ့အောက်လွှတ်တော်ရဲ့တရားစွဲဆိုမှုကိုရင်ဆိုင်ခဲ့ရပါတယ်။ဒါမဲ့ Republican နဲ့ကြီးစုတဲ့အထက်လွှတ်တော်ကသူ့ကိုစွဲချက်မတင်ပဲလွှတ်ပေးလိုက်ပြီးတဲ့နောက်ဒီတရားစွဲဆိုမှုကသူ့ကိုသက်သက်မဲ့အပြစ်ရှာတဲ့ကိစ္စသာဖြစ်တယ်ဆိုပြီးတော့သူကစင်ရှင်ရှင်ရည်တည်လာခဲ့တာပါအခုအချိန်မှာနောက်ထပ်စင်ခုံမှုတစ်ခုနဲ့သူကြုံရပြန်ပါတယ
် Tonight I want to speak with you about our nation
Coronavirus ပြဿနာကိုကျွန်တော်နိုင်ငံကမကြုံစုဘူးဘယ်လိုထိထိရောက်ရောက်တုံ့ပြန်ဆောင်ရွက်လဲဆိုတာနဲ့ပတ်သက်ပြီးတော့ကျွန်တော်ဒီနေ့ပြောချင်ပါတယ်လို့ Donald Trump ကပြောပါတယ်American ပြည်ထောင်စုအား virus ကူးစက်မှုလူသေဆုံးမှုတွေများပြားလာတဲ့အမျှစစ်တမ်းတွေမှာ Donald Trump ကိုထောက်ခံတဲ့သူအရေအတွက်တဖြည်းဖြည်းကြာဆင်းလာနေပါတယ်။ Africa နယ်ပေါ် American တွေရဲလက်ထက်မှာသေဆုံးရတဲ့ကိစ္စတွေကိုလူကြီးတချို့မှာကံကွက်ဆန္ဒပြမှုတွေဓာတ်တွေကိုနှိမ်နှင်းဖို့အတွက် Trump ကပြည်ထောင်စုတပ်ဖွဲ့တွေကိုအသုံးပြုခဲ့တာတွေနဲ့ပတ်သက်ပြီးလဲနိုင်ငံရေးအငြင်းပွားမှုတွေပုံမှုပြင်းထန်လာခဲ့ပါတယ်။နိုင်ငံရေးသုံးသပ်သူ Sherry Bevish Jeff Caro Skype ကနေအခုလိုပြောပါတယ
်။ Think that the corona virus
ဒီကိုရိုနာဗိုင်းရပ်စ်ပြဿနာဟာပြည်တည်နေတဲ့အနာပေါ်ဖုံးအုပ်ထားတဲ့ပတ်တီးကိုခွာချလိုက်တာပဲဖြစ်ပါတယ
်အခုသဘောထားစစ်တမ်းများမှာဂျိုးဘိုက်ဒန်ရှိကပြင်းနေတယ်လို့ဆိုပေမဲ့ဒေါ်နယ်ထရမ့်ကိုအတိအကျထောက်ခံသူတွေကတော့သူ့ဘက်ကပဲစွဲစွဲမြဲမြဲရှိနေကြပါ
and by and large I think most Republicans
အနည်းငယ်အများဆိုသလို Republican တွေကတော့သူတို့လိုချင်တဲ့မူဝါဒအတိုင်းဖြစ်နေတာပါဥပမာပြောရရင်သူတို့ကအခွန် short ပေါ့ဈေးချင်းနဲ့တရားရုံးချုပ်မှာ conservative တွေကြီးစိုးဈေးချင်းနဲ့ပြောင်းရွှေ့အခြေချသူတွေကို short ချဖြတ်တောက်ဈေးချင်းနဲ့ပြောင်းရွှေ့အခြေချသူတွေကို short ချဖြတ်တောက်ဈေးချင်းပါတယ
်သူရမယ်လေ Trump မြင်ဆိုင်နေရတဲ့အခက်အခဲတွေထဲမှာနောက်ဆုံးထပ်တိုးလာတဲ့ကိစ္စတစ်ခုကတော့American စီးပွားရေးဟာစံချိန်ကျူလောက်အောင်မကြုံစုဘူးကျဆင်းသွားတယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်။အခုအချိန်မှာလူစုလူဝေးမလုပ်ကြဖို့ပြည်သူ့ကျန်းမာရေးအရာရှိတွေကပြောထားခြင်းဖြစ်နေလေတော့ခရိုင်းတွင်းနေမြင်နေရစိတ်လှုပ်ရှားပွဲနိုင်ငံရေးမဲဆွယ်ပွဲတွေကိုလည်းတွေ့မြင်ရမှာမဟုတ်ကြောင်းပါရခင်ဗျာ။